ဂျာမနီကတရားဝင်ခွင့်မပြုဘူးဆိုရင်တောင်ဂျမန်လုတ်သင်္ကားတွေကိုယူကရိန်းကိုလွှဲပြောင်းပို့ပေးဖို့အတွက်ပိုလန်နိုင်ငံဟာတခြားတိုင်းပြည်တွေနဲ့အတူဆောင်ရွက်ဖို့ကြိုးစားနေတယ်လို့ပိုလန်ဝန်ကြီးချုပ်ကတနင်္လာနေ့ကပြောကြားလိုက်ပါတယ်။ပိုလန်ကဂျာမနီရဲ့ခွင့်ပြုချက်ကိုတော့ယူမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီခွင့်ပြုချက်ကအဓိကအရေးပါတာတော့မဟုတ်တဲ့အကြောင်းဝန်ကြီးချုပ်မက်သျူးစ်မော်ရာဝဲခီကတနင်္လာတွေကိုပြောကြားပါတယ်။ပိုလန်ကခွင့်ပြုချက်တောင်းလာရင်ကောက်ွက်ဖို့မရှိပါဘူးလို့ပြင်သစ်ရုပ်မြင်သံကြား LCI ကိုဂျာမနီနိုင်ငံခြားရေးဝန်ကြီးအနာလီနာဘာဘာဘော့ကတင်းကုန်တွေကပြင်သစ်ရုပ်မြင်သံကြားမှာပြောခဲ့ပါတယ်။ယူကရိန်းတပ်တွေကဂျာမန်တင်ကားလီယိုပတ်2ကိုအသုံးပြုနိုင်အောင်ပိုလန်နိုင်ငံမှာသင်တန်းတက်ကြလိမ့်မယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးအိုလက်စကီရက်စတီကော့ဖ်က VOA ယူကရိန်းသတင်းဌာနကိုအရင်ဘက်ကပြောကြားခဲ့ပြီးဖြစ်ပါတယ်။တိုက်ပွဲဝင်တင်ကားတွေယူကရိန်းကိုပို့ဖို့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဘာဝင်မဟာမိတ်တွေနဲ့ပေါင်းစပ်ညှိနှိုင်းပြီးမှဆုံးဖြတ်မယ်ကြောင်းဂျာမန်ဝန်ကြီးချုပ်အိုလက်ရှော့စ်ကတနင်္ဂနွေနေ့ကပြောကြောင်းရိုက်တာသတင်းကဆိုပါတယ်။ပြင်သစ်လုပ်လက်လက်တင်ကားတွေကိုယူကရိန်းကိုပို့မယ်အလားအလာမရှိဘူးလို့မပြောနိုင်တဲ့အကြောင်းပြင်သစ်တမ်ပရာအီမန်နျူအယ်မက်ခရွန်ကလည်းတနင်္ဂနွေနေ့ကပြောကြပါတယ်။အဲဒီလိုတင်ကားတွေပို့တာပြင်သစ်နိုင်ငံရဲ့လုံခြုံရေးကိုမထိခိုက်စေရမယ့်အပြင်ရုရှားယူကရိန်းစစ်ပွဲကိုပိုဆိုးသွားတာမျိုးမဖြစ်စေရဘူးလို့လည်းမက်ခရွန်ကဖြည့်ဆွတ်ပြောကြားခဲ့ပါတယ်။